American Democrat Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံကိုတနင်္လာနေ့မှာစတင်ပါပြီ။လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ကိုအနိုင်ရရေးအတွက်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုကူညီပံ့ပိုးကြမယ်ဆိုတဲ့တခုတည်းသောရှိမှန်းချက်နဲ့နိုင်ငံတော်ဝန်ကကိုယ်စားလှယ်တွေစီယုံဟောပြောသူတွေနဲ့လေးရကြကျင့်ပမဲ့ဒီမိုကရက်ပါတီနိုင်ငံလုံးဆိုင်ရာညီလာခံကိုအွန်လိုင်းကနေကျင့်ပမှာဖြစ်ပါတယ်။ဒီမိုကရက်သမ္မတလောင်းအသက်89နှစ်အရွယ်မစ္စတာဘိုင်ဒန်နဲ့သူနဲ့အတူဒုတိယသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ရွေးကောက်ခံမဲ့ကယ်လီဖိုးနီးယားအထက်လွှတ်တော်အမတ်ကမလာဟဲရစ်စ်တို့ကိုပါတီညီလာခံမှာချီးကျူးဂုဏ်တင်ဟောပြောဖို့စီစဉ်ထားကြသူတွေထဲမှာတော့ဒီမိုကရက်သမ္မတဟောင်းနေဖြစ်တဲ့ဘရက်ကိုဘားမားဘီလ်ကလင်တန်နဲ့2016ဒီမိုကရက်သမ္မတလောင်းဖြစ်ခဲ့တဲ့ဟီလာရီကလင်တန်တို့လည်းပါဝင်ပါတယ်ဒီမိုကရက်ပါတီရဲ့ဒုတိယသမ္မတလောင်းအဖြစ်အထက်လွှတ်တော်မှကမလာဟဲရစ်စ်ကိုရွေးချယ်မှုဟာဆိုရင်တော့အမေရိကန်မှာပါတီကြီးတစ်ရက်ကဒုတိယသမ္မတလောင်းဝင်ရေးဖို့ရွေးချယ်ခံရတဲ့ပထမဆုံးသောလူမဲအမျိုးသမီးနောက်ပထမဆုံးသောတောင်အာရှအမေရိကန်တဦးလည်းဖြစ်ပါတယ်။ဒီမိုကရက်ပါတီရဲ့သမ္မတလောင်းအဖြစ်ကြာသပတေးနေ့ညမှာမစ္စတာဘိုင်ဒန်လက်ခံမှာဖြစ်ပါတယ်။